စိတ်ပြင်းတဲ့အစ္စလာမ်အစွန်းရောက်တည်းရဲ့အန္တရာယ်ကဗြိတိန်နဲ့တကမ္ဘာလုံးအတွက်ကြီးမားတဲ့ပြဿနာဖြစ်နေတယ်လို့ဗြိတိရှ်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကပြောကြားလိုက်ပြီးဗြိတိန်နိုင်ငံရဲ့အကြမ်းဖက်မှုအန္တရာယ်အဆင့်ကိုလည်းကြီးမားတဲ့အန္တရာယ်အဆင့်ကနေအတော်လေးစိုးရိမ်ရတဲ့အဆင့်အထိတောက်ကြနေမှာတုံ့ပြန်တတ်မှတ်လိုက်ပါတယ်။အီရတ်နဲ့ဆီးရီးယားတို့မှာဖြစ်နေတဲ့အခြေအနေတွေကြောင့်လုံခြုံရေးအဆင့်၅ဆင့်ရှိတဲ့အထက်ကနံပါတ်၄အဆင့်အထိတုံ့ပြန်ဖို့ဆုံးဖြတ်ချက်ချလိုက်တာဖြစ်ပါတယ်။တောင်ကျောင်းသူတွေဟာသူတို့ရဲ့အကြမ်းဖက်ရေးလမ်းစဉ်အောင်မြင်မှုအတွက်အစ္စလမ်ဘာသာကိုးကွယ်ယုံကြည်မှုကိုဖောက်ပြနေကြတာဖြစ်တယ်လို့ဝန်ကြီးချုပ်ကင်မရွန်ကပြောပါတယ်။ Islamic State လို့ခေါ်တဲ့ Islam ဆွံ့ရောက်စစ်သွေးကြွတွေရဲ့အဓိကပြဿနာဟာအီရတ်နိုင်ငံမှာအရင်အစိုးရကနှစ်ပေါင်းများစွာခွဲခြားအုပ်ချုပ်ခဲ့တဲ့အတွက်ဖြစ်တယ်လို့ဝန်ကြီးချုပ်ကင်မရွန်ကပြောပါတယ်။ Britain နိုင်ငံအနေနဲ့ရုတ်တရက်အတိုက်ခိုက်ခံရနိုင်တယ်ဆိုတဲ့သတင်းအတိအကျတော့ရမထားသေးဘူးလို့ Britain ပြည်ထောင်စုဝန်ကြီး Theresa May ကပြောပါတယ်။ဒါပေမဲ့အဲ့ဒီတိုက်ခိုက်မဲ့အစီအစဉ်တချို့ထဲမှာ Britain နဲ့ဥရောပကနေအရှိအလယ်ပိုင်းမှာတိုက်ခိုက်ဖို့အတွက်တွားရောက်ကြတဲ့သူတွေပါဝင်နိုင်တယ်လို့သူမကသတိပေးပြောကြားလိုက်ပါတယ်။